ဂျပန်နိုင်ငံတိုကျိုမြို့တော်မှာအေဂရစ်ဘရင်သစ်ဒီကနေ့ဗိသက်ခံနန်းတပွဲကျင်းပခဲ့ပါတယ်။ Imperial နန်းတော်မှာကျင်းပတဲ့ဗိသက်ခံခန်းနာမှာဘရင် Naruhito ကမင်းတို့ရဲ့ဂတိကိုယ်တွေကိုဖတ်ကြားခဲ့ပြီးတော့နိုင်ငံရဲ့ပြည်ရုပ်ဖြစ်နေရောပြည်သူတွေရဲ့စီးလုံးမှုအတွက်ရောသူလိုက်နာရမယ့်တာဝန်တွေကြည်ပြွန်စေရပါမယ်လို့ဂတိပြုသွားခဲ့ပါတယ်။ခက်တူတို့ပဲကျင်းပတဲ့ဗိသက်ခံခန်းနာကိုတော့ဝင်းကြီးချုပ်ရှင်စုအာဘဲကဂုံပြုစကားပြောကြားပြီးတော့တက်တော်တတောင်းရှိပါစေလို့အတိပ္ပယ်ရတဲ့ဗန်ဆိုင်ဆိုတဲ့စကားကိုဝင်းကြီးချုပ်ဥဆောင်ပြီးတော့ပရိသတ်က၃ချိန်ဟစ်အော်ဆူတောင်းပေးပြီးတော့အဆုံးသတ်ခဲ့ပါတယ်။ဗြိတိသျှအင်ရှေ့ဆန်ဝေးလာမင်းသားချားလ်စဘာဝင်နိုင်ငံတော်ကအကြီးအကဲတွေတော်တော်များများဒီခန်းနာကိုတက်ရောက်ခဲ့ကြပြီးတော့မြန်မာနိုင်ငံကအတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုလည်းဒီခန်းနာမှာတွေ့ရပါတယ်။ဒီဂျပန်နိုင်ငံမှာအေဂရစ်ဘရင်တင်တဲ့မိဖုရားနန်းတက်တဲ့အထိမ်းအမှတ်ဖြစ်တဲ့ဂျပန်လူထုအတွက်ဂုဏ်ယူပါကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတဝန်လွှာပေးပို့ခဲ့ပါတယ်။အမေရိကန်နဲ့ဂျပန်ပြည်သူအချင်းချင်းကြားယင်းနှစ်ချစ်ချင်မှုကအခိုင်အမာဆုံးဖြစ်နေချိန်မှာဒီအခမ်းအနားကျင်းပခြင်းလည်းဖြစ်တယ်လို့သူပေးပို့တဲ့စာရင်းမှာပါရှိပါတယ်။ဂျပန်မှာကနှစ်ပေါင်း40မင်းလောက်ပြောအုပ်ချုပ်လာခဲ့တဲ့ဘရင်မင်းမြတ်အကီဟီတိုအသက်အရွယ်ကြီးရင်လာပြီးတော့နာမကျန်းဖြစ်လာလို့တက်တော်85နှစ်မှာနန်းဆွတ်လိုက်တာမလို့ဘရင်နာရူဟီတိုကမေလာကလေးကဘရင်အရရာကိုဆက်ခံခဲ့တာဖြစ်ပါတယ်။အခုဘရင်နာရူဟီတိုကဂျပန်တမိုင်းမှာအခုနှစ်ပေါင်း200အတွင်းပထမဦးဆုံးဗိသိက်ခံတဲ့ဧကရစ်ဘရင်ဖြစ်ပါတယ်ရှင်။